ရခိုင်ပြည်နယ်မြောက်ဦးမြို့လောကမြင့်စုဖျားတွင်ကတွေ့ရှိခဲ့တဲ့ရှေးဟောင်းဖျားဌာပနာတွေကိုအာဏာပိုင်တွေကနေပြည်တော်ကိုပင့်ဆောင်ဖို့ကြိုးပမ်းနေတဲ့အတွက်2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေနဲ့တင်ပြကန့်ကွက်သွားဖို့စီစဉ်နေတယ်လို့ရခိုင်မျိုးသားများတိုးတက်ရေးပါတီကပြောပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်တွေအတွင်းကယဉ်ကျေးမှုအမွေအနှစ်တွေကိုသက်ဆိုင်ရာဒေသအစိုးရတွေကသာစီမံခန့်ခွဲရမယ်ဆိုတဲ့ဖွဲ့စည်းပုံတွင်ကလူမှုရေးကန္နပါပြဋ္ဌာန်းချက်တွေအရကန့်ကွက်သွားမှာလို့လဲဆိုပါတယ်ဒီချိန်နေပြည်ဆောင်ကိုတော့မသိန်းတီကြီးကဆက်ပြီးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်မြောက်ဦးမြို့ကရှေးလောကမြင့်စုဖျားကိုပြုပြင်ဖို့မွန်မှန်ရာကနေတူဖို့တွေ့ရှိရဲ့ရှေးဟောင်းဌာပနာစီတီတော်တွေကိုနေပြည်တော်ကိုပင့်ဆောင်မယ်ဆိုပြီးတော့စစ်တွေမြို့ကရှေးဟောင်းသုတေသနအဖွဲ့လာရောက်တာကိုဒေသခံတွေကကန့်ကွက်ထားတာဖြစ်ပါတယ်ပြီးခဲ့တဲ့မေလ30ရက်နေ့ကတူဖို့တွေ့ရှိတဲ့ဒီရှေးဌာပနာစီတီတော်တွေကိုဂျွန်လာဇန်ပိုင်းမှာပထမတစ်ကြိမ်လာပင့်ပူးပြီးတော့ပြီးခဲ့တဲ့ဂျွန်လိုင်လ18ရက်နေ့ကဒုတိယအကြိမ်လာပင့်ကြတာဖြစ်ပါတယ်ပထမတစ်ကြိမ်လာပင့်ကြတဲ့ကမြောက်ဦးဒေသခံတွေကကန့်ကွက်ထားတဲ့အတွက်ရှေးဟောင်းဌာပနာစီတီတော်တွေကိုဒေသခံတွေကိုကိုယ်ယုံကြည်တဲ့ရတနာမန်အောင်ဆရာတော်ရဲ့ကျောင်းမှာပြောင်းရွှေ့ကိန်းဝတ်ထားရကနေအခုတစ်ကြိမ်နောက်ထပ်လာပြီးတော့ပြန်ပင့်ကြတာဖြစ်ပါတယ်အခုမြောက်ဦးမြို့မှာတွေ့ရှိတဲ့ရှေးဟောင်းရည်ကျေးမှုအမွေအနှစ်တွေကိုမြောက်ဦးမြို့မှာပဲထိမ့်သိမ်းဆောက်ရှောက်ခွင့်ရှိတဲ့အကြောင်းရခိုင်မျိုးသားများတိုးတက်ရေးပါတီကအစိုးရထံကိုတင်ပြသွားဖို့စီစဉ်နေပါတယ်2008ဖွဲ့စည်းပုံတွင်ကလူမှုရေးကဏ္ဍမှာပြဋ္ဌာန်းထားတဲ့ဥပဒေအချက်အလက်တွေရတင်ပြသွားမယ်လို့လည်းပြောပါတယ်2008ဖွဲ့စည်းပုံကိုအတည်ပြုပြီးတော့ပေါ်ပေါက်လာတဲ့အစိုးရတရက်အနေနဲ့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်တွေအတိုင်းလိုက်နာဆောင်ရွက်သင့်တယ်လို့လည်းရခိုင်မျိုးသားများတွတ်တက်ရေးပါတီကရန်ကုန်တိုင်းဒေသကြီးလွှတ်တော်အမတ်ဦးစော်အေးမောင်ကပြောပါတယ
်ဖွဲ့စည်းပုံချိန်ကဥပဒေစာမျက်နှာ190မှာလူမှုရေးကဏ္ဍဆိုပြီးပါပါတယ်အဲ့ဒီမှာ38လူမှုရေးကဏ္ဍအပိုက်ခွဲငါမှာတိုင်းဒေသကြီးသို့မဟုတ်ပြည်နယ်ကစီမံခန့်ခွဲခွင့်ရှိသည့်ရင်းချင်းမှုအမွေနှစ်များထိမ့်သိမ်းရေးဆိုတဲ့အပိုက်အရာတိုင်းဒေသကြီးပြည်နယ်အစိုးရကဒီကိုတိုင်းမှာထွက်လာတဲ့ရင်းချင်းမှုအမွေနှစ်တွေကိုကမ္ဘာကုလသမဂ္ဂယူနက်စကိုဥပဒေအရ၎င်းဒီဖွဲ့စည်းပုံအခြေခံဥပဒေအရ၎င်းထိမ့်သိမ်းထားဖို့တောင်းဝန်ရှိတယ်လို့ကျွန်တော်ထင်မြင်ပါတယ်အဲ့ဒီအချက်လက်နဲ့ပဲကျွန်တော်တို့သက်ဆိုင်ရာဖွဲ့စည်းတွေကိုတင်ပြပြီးတော့ကျွန်တော်တို့တောင်းဆိုသွားမှာဖြစ်ပါတယ်ဥပဒေထဲမှာတကဥပဒေအမြင့်ဆုံးဖြစ်တဲ့ဖွဲ့စည်းပုံခြေကဥပဒေအရပဲပြောဆိုတာအကောင်းဆုံးပါပဲ
တချို့သဖြင့်လေဒီနောက်ထပ်ဒါမျိုးအခြေအနေတွေထပ်ပြီးတော့မကြုံရအောင်ရခိုင်ပြည်နယ်လွှတ်တော်မှဥပဒေကြမ်းတရက်တင်သွင်းပြီးတော့အတည်ပြုပြဋ္ဌာန်းနိုင်ဖို့ကိုလည်းစူးစမ်းသွားမယ်လို့ပြောပါတယ
်ရခိုင်ပြည်နယ်လွှတ်တော်မှဒါဥပဒေတစ်ခုပြဋ္ဌာန်းရမယ်ခင်ဗျကိုတိုင်းဒေသကြီးကထွက်ပေါ်လာတဲ့ရင်းချင်းမှုအပွင့်လစ်တွေကိုကိုတိုင်းဒေသကြီးမှဘယ်လိုစီမံခန့်ခွဲဆောင်ရွက်ရမလဲဆိုတော့ဥပဒေဘေးတစ်ခုဆွဲရမယ်ခင်ဗျကျွန်တော်တို့အကြမ်းလေးဆွဲနေပါတယ်ကျွန်တော်ဘေးဆွဲဖို့အတွက်ကျွန်တော် ground root တွေချနေပါတယ်ချပြီးတော့ကျွန်တော်ရန်ကုန်တိုင်းဒေသကြီးကအမတ်ဖြစ်တဲ့အတွက်ရခိုင်ပြည်နယ်လွှတ်တော်အမတ်တယောက်ကနေပြီးတော့လွှတ်တော်မှာတင်သွင်းရမှာဖြစ်ပါတယ်ကိုတိုင်းကိုဒေသထွက်တဲ့ဟာတော့ကိုတိုင်းကိုဒေသကစီမံခန့်ခွဲခွင့်ရှိမယ်လို့တော့ကျွန်တော်ကတော့ဖွဲ့စည်းပုံကိုကျွန်တော်အတိတ်ပဲဖွင့်ဆိုချင်ပါတယ်
တခါတော့ရခိုင်မျိုးသားများတွတ်တက်ရေးပါတီကရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးစော်အေးမောင်ပြောပြခဲ့တာပါရှင်။ဖျားတွင်းမှာတူရှိတဲ့ရှေးဌာပနာတွေဟာဆိုရင်လဲကောစာတက်ဂရိတ်996ကထဲကရှေးလက်ရမွန်ဖျားပထိုးစင်းတူတော်တွေပါဝင်တယ်လို့ဝေတာလီခိလင်းမျိုးခိမြောက်ဦးခိစတဲ့ခိတွေကလက်ရမြောက်ဇေဒီငယ်တွေလည်းပါဝင်ပါတယ်။ဒီရှေးဌာပနာတွေကိုနေပြည်တော်ကယဉ်ကျေးမှုဝန်ကြီးဌာနရဲ့အမိန့်နဲ့လာပင့်တာဖြစ်တယ်လို့အနာပိုင်တွေကပြောသလိုရှေးဟောင်းရည်ကျေးမှုအမွေအနှစ်တွေကိုနိုင်ငံတော်ပိုင်ရဲ့ပြဋ္ဌာန်းထဲမှာပဲထားရမယ်ဆိုတဲ့ဥပဒေတွေကိုလည်းမြောက်ဦးဒေသခံတွေကိုထုတ်ပြခဲ့တယ်လို့ပြောပါတယ်အခုနောက်ဆုံးအခြေအနေကတော့ဒီဖျားထပနာတွေကိန်းဝတ်နေတဲ့အကြောင်းကဆရာတော်ခီးထွက်နေတာမို့ဆရာတော်ပြန်လာတဲ့အထိကိုစောင့်ပြီးတော့ရှောက်ထားပင်ဆောင်မှုစီစဉ်ထားတာကိုဒေသခံတွေကကန့်ကွက်ထားကြတာလည်းဖြစ်ပါတယ်ရှင်